တောင်းရကြဖမ်းဆီးခံရပြီးဇန်နဝါရီ19ရက်မနေ့အစောပိုင်းကျမှပြန်လွတ်လာသူတောင်တွင်းကြီး NLD ဒုက္ခတဦးမောင်စိုးကိုဘယ်လိုဖမ်းဆီးသွားသလဲဆိုတာမေးကြည့်တော့ဦးမောင်စိုးက
ညနေ3:00ခွဲလောက်ကျွန်တော်အိမ်ရှိနေတော့အိမ်နဲ့ဧည့်သည်ဝင်လာတော့ဦးမောင်စိုးအိမ်လာတဲ့ဟုတ်ပါတယ်ခင်ဗျာလို့အဲကျွန်တော်ကိုဒရိုတန်းလက်ထိတ်ခတ်တယ်ကလက်ထိတ်ခတ်တော့ကျွန်တော်ကလက်ထိတ်ခတ်မခံဘူးလေအခင်ဗျားတို့ဘာလုပ်တာရောလို့ပြုလို့မလုပ်နိုင်လေလို့အခင်ဗျားတို့ကဘယ်အဖွဲ့စည်းရတော့ဘာအကြောင်းကိစ္စရောဆိုခင်ဗျားဘာမှမမင်းနေတဲ့ခင်ဗျားအေးတက်လာတာလိုက်ခဲ့ပါတဲ့လက်ထိတ်ခတ်မခံတော့သူတို့ခဲရပါလာတဲ့လူတယောက်ကိုမြဲပြရတော့ကျွန်တော်ကိုချုပ်ကန်ပြီးတော့လက်နှုတ်ပြန်ထားပြီးတော့လက်ထိတ်ခတ်တယ်ဗျာမျက်နှာကိုဝစီရယ်ကျွန်တော်အင်ကိုရှာဖွေစရာရှိတယ်ဆိုပြီးတော့သူတို့ကားရဲကိုကျွန်တော်ကိုထည့်ပြီးတော့တော့ပိတ်ထားရတယ်ဗျာကားကိုမောင်းထွက်တယ်အဲတောင်နေမျိုးစာဖာယုံကိုသူတို့ဝင်နေအဲ့ဒီမှာကားဘော်ကိုသူတို့လူတယောက်တင်နေဗျာကိုပါလေးအကြမ်းကကိုပါလေးလည်းဖမ်းထားတယ်ဆိုတာတည်တယ်ပေါ့
ဥပါလေးဟာတောင်တွင်းကြီး NLD ရဲ့အတွင်းမှုဖြစ်ပါတယ်သူကသူတို့ကိုဖမ်းဆီးပြီးကားနဲ့ဘယ်ကိုခေါ်သွားတယ်ဆိုတဲ့အကြောင်းကိုအခုလို့ရှင်းပြပါတယ်
ပထမတော့မသိဘူးပေါ့ဗျာမျက်စိမိတ်ထားတော့ဒါပေမဲ့သူတို့ရဲ့ကြောပုံစုပ်ပုံညကြားတဲ့အခါကျတော့ဟိုရင်းတစ်ခါလိုပဲလက်မောက်ဆယ်ကိုပို့ပြီးလို့စိတ်ထဲကထင်တာပေါ့လေနောက်ဆုံးမိတ်ကျတော့ပြောပွဲအလွန်ကြမှာတည်ရတာဗျာပြောပွဲကနေပြီးတော့ဘက်ကိုထွက်တဲ့ကာလန်တလန်ရှိတယ်မန္တလေးဘက်ကိုထွက်တဲ့ကာလန်တလန်ရှိတယ်သူတို့ကားကိုရပ်ပြီးတော့မေးတယ်ဗျာဒါနေပြီးတော့သွားတဲ့လမ်းလားဒါမန္တလေးသွားတဲ့လမ်းလားဆိုနောက်တော့မန္တလေးဘက်ကိုထွက်သွားတဲ့ဟာဖြစ်တယ်ဗျာဘာပေါ့မျက်စိတွေဖွင့်လိုက်တဲ့အချိန်မှာကျွန်တော်တို့အချုပ်ခန်းပုံစံမျိုးပေါ့လေစာတန်းကိုကြည့်လိုက်တော့စစ်ပဆိုင်ရာတရင်အဖွဲ့ရဲ့စီကန်းချက်များဆိုပြီးလက်ပခွင်းစာကွန်မိတ်တဲ့လက်ပခဆိုတဲ့ဟာလေးကိုတွေ့လိုက်တယ်လက်ပခဆိုတာလေပိုင်းတိုင်းစစ်ဌာနချုပ်အဲ့ရဲ့လက်အောက်ခံတပေါင်းမျိုးပဲဒီလိုပဲကျွန်တော်ယူဆထားတယ်ဒါမှမမှန်တော့မသိဘူးတော့
ဥမောင်စိုးနဲ့ဥပါလေးတို့ကိုအဓိကစင်မေးတဲ့အကြောင်းအနေနဲ့ပတ်သက်ပြီးဥမောင်စိုးပြောပြတာက
အဲ့ဒီမှာသူအဓိကစင်မေးတာကကျွန်တော်စီကို6မျိုးက NLD အဖွဲ့ဝင်ကိုရဲသိန်းနိုင်ကဒီလှုပ်စော်ရေးစာရွက်စာတမ်းဒီအာရှကားကိကနေတင်ကျွန်တော်တောင်းနေပြီးတော့ကိုအောင်ကိုရဲလိပ်စာနဲ့ကျွန်တော်စီကိုပေးလိုက်တယ်ဆိုပြီးတော့သူတို့ဆွဆွဲတယ်ဗျာကျွန်တော်စီကိုအဲ့စာရွက်ကြီးလည်းမရောက်တဲ့အကြောင်းကျွန်တော်ဘာမှမသိတဲ့အကြောင်းပြောတော့အဲခင်ဗျားဖုန်းကွယ်မနေနဲ့ဆိုပြီးတော့သူတို့စာရွက်တစ်ခုထုတ်ပြကျွန်တော်တော့ပေးမဖတ်ဘူးပေါ့လေကိုရဲသိန်းနိုင်ကသူတို့ဖန်ထားပြီးကိုရဲသိန်းနိုင်ရဲ့ဖက်ဆိုကျဲအရာသူတို့ကကျွန်တော်ကိုစစ်ဆေးတဲ့အကြောင်းဒီစာရွက်စာတမ်းတွေကိုဒီမိချီတာတော်မြင့်မြင့်ခင်ပါဝင်ပေါ့လေကျန်တဲ့ဟိုဒေတာ3ခု4ခုလောက်သူပြောတယ်ဗျာအဲ့ဒီလူတွေကိုလည်းသူတို့စစ်ပြီးတဲ့အခါမှာအဲသူတို့စီကိုအဲ့စာရွက်တွေရောက်လာတဲ့အကြောင်းဝန်ခံနေပေါ့ကျွန်တော်အနေနဲ့လည်းအဲ့လိုဝန်ခံလိုက်ရင်ကျွန်တော်ကိုအိမ်ပြန်ပို့မှာဆိုတဲ့အကြောင်းပေါ့လေ15ရက်နေ့မနေ့ပတ်ဝန်းကျင်လောက်ကနေသူတို့စစ်ကြည့်ရကျွန်တော်မတက်ရခိုင်းပြီးတော့လက်နောက်ပြန်ခအဲတခြားလုံးစစ်တယ်ဗျာ15ရက်နေ့ညတညလုံးအဲနောက်နေ့ဒီ16ရက်နေ့3နာရီလောက်ဒီသူတို့စစ်တယ်ဗျာ
တကယ်တော့တောင်တွင်းကြီးမှာစာဖြန့်စာဝေတဲ့ကိစ္စတွေကိုအခြားသူတွေကလှုပ်ဆောင်နေတာမျိုးရှိကြောင်းဥပါလေးကအခုလိုပြောပြပါတယ
်တောင်တွင်းကြီးမှာ NLD တွေကဆက်သွားတဲ့လူတွေရှိတယ်လေအဲ့ဒီပုံကိုယ်တွေသူတို့ရန်ကုန်သွားတယ်ဒီဝန်တာလူ NLD တွေလုံးလိမ့်မယ်လို့ထင်တယ်ပေါ့လေအဲ့ကကိစ္စကိုပြောတယ်နောက်88အမေရိကန်ဟိုကိုအေးလွင်လို့အဖွဲ့ကလည်းတောင်တွင်းကြီးကိုဒီစစ်တပ်နဲ့ပတ်သက်လို့ဖမ်းတာမဟုတ်ဆီးတာမဟုတ်သတ်မှတ်တော့ပါအဲ့လိုမျိုးလေးကြီးအဲ့လိုပဲစားရပါပြီပို့တယ်တွေ့ရတဲ့ဆိုတဲ့အကြောင်းပေါ့နော်ကျွန်တော်တရင်ကြားတဲ့ကိစ္စရဲ့လေးတွေသူတို့ပြောပြတယ
်စစ်ကြောရေးကာလဒီမှာသူတို့နှစ်ယောက်ကိုတီးကြအခန်းဒီမှာစစ်ဆေးခဲ့ရဆိုပေမဲ့စစ်ဆေးမင်းမြန်းပုံတွေကအတူတူနှီးပါလို့ဖြစ်ပြီးသူတို့ခေါင်းကမျက်နှာဖုံးတွေကိုချုပ်ပေးကြောင်းဒါပေမဲ့လက်နောက်ပြန်လက်ထိတ်ခတ်ထားတဲ့အတိုင်းပဲတောက်လျှောက်စစ်ဆေးခဲ့တာဖြစ်ကြောင်းသိရပါတယ်စစ်ဆေးရေးအတွေ့အကြုံတွေနဲ့ပတ်သက်ပြီးဥမောင်စိုးနဲ့ဥပါလီပြောပြတာက
လက်မှတ်ထိုးခဲ့ရတဲ့ကိစ္စတော့ဗျာဒီစာနယ်ဇင်းတွေပြည်ပသတင်းဌာနတွေပါတီဝင်တွေနဲ့ပေါ့လေသူတို့ဗာမေးခွန်းတွေမေးတယ်ဆိုတဲ့ကိစ္စတွေကိုမပြောပါဘူးလို့ဝန်ခံတဲ့အကြောင်းကျွန်တော်လက်မှတ်ထိုးခိုင်းတယ်ဗျာအဲ့ဒါကျွန်တော်လက်မှတ်ထိုးပေးခဲ့တယ်
အဲ့မှာကျွန်တော်တို့နည်းနည်းလေးစကားပြောအဆင်မတင်လို့ဘုံမိုးဆိုတဲ့ပုံကကျွန်တော်တို့မတက်ရခိုင်ထားတယ်။မနေ့6နာရီကနေညနေ9နာရီ6နာရီထိအောင်ခင်ဗျားကိုစစ်ဆေးနေတာတော့တဲ့ပြီးရဆိုးသွားမယ်ဆိုတာလေးတော့ဆဲတော့မဆဲဘူးပေါ့ဗျာအဲ့လိုလေးတော့ပြောတာပေါ့တာဝန်ရခေါ်ယူစစ်ဆေးတဲ့ခါမှာသူတို့ဘယ်လိုမှသဘောမထားပါနဲ့လို့ပါတော့အဲ့လိုပေါ့နော်ကျွန်တော်တို့လက်မှတ်ထိုးပေးခဲ့ရတာတခုရှိသေးကကျွန်တော်ကိုမရိုက်ပါဘူးမနှိပ်စက်ပါဘူးပေါ့မဆဲဆူမကြိမ်မောင်းပါဘူးဆိုတဲ့ဟာကိုဟိုလက်မှတ်ထိုးပေးခဲ့ပါဆိုကျွန်တော်ထိုးပေးခဲ့ရတယ
်စေကျော်ဤတန်နေကြောင့်သူတို့နှစ်ယောက်စလုံးအခုခါမှာတမ်းမာရီတိမ်မကောင်းဘူးလို့လဲသိရှိရပါတယ်ခင်ဗျာ